Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်ထုနည်းပညာကဏ္ဍမှာလုံခြုံရေးကင်းရေးဆိုင်ရာအစီအမံတွေဖွံ့ဖြိုးတိုးတက်လာစေဖို့အတွက်6လကြာလုပ်ငန်းတွေဆိုင်းငံ့ထားဖို့အဆင့်မြင့်နည်းပညာကဏ္ဍကနာမည်ကျော်ကြားသူတွေနဲ့ပညာရှင်တွေကတောင်းဆိုလိုက်ပါတယ်။အိတ်ပွင့်ပေးစာထဲမှာစာသာပရိနည်းအစောပိုင်းအထိလူပေါင်း1400လောက်လက်မှတ်ထိုးထားပြီးအဲ့ဒီထဲမှာနည်းပညာတစ်ထည်ကြီး Elon Musk Apple နည်းပညာကုမ္ပဏီကိုပူးတွက်တည်ထောင်သူStave Wozniak တို့လိုထင်ရှားသူတွေပါဝင်ပါတယ်ဒီစာကိုပရာရိယပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ Future of Life Institute အဖွဲ့ကကမကထာလုပ်ခဲ့တာဖြစ်ပါတယ်ဒီအဖွဲ့ဟာနည်းပညာထွန်းကားမှုတွေကလူတွေအပေါ်အကျိုးပြုစေပြီးအန္တရာယ်ကင်းစေဖို့ထိန်းချောင်းပေးတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ဉာဏ်ရည်တုနည်းပညာ AI ဟာအလင်းအမြန်နဲ့တိုးတက်လာနေပြီးကဏ္ဍအများအပြားမှာလူသားတွေရဲ့စွမ်းဆောင်ရည်ကိုကျော်လွန်သွားပုံကိုအဲ့ဒီစာထဲမှာဖော်ပြထားပါတယ်တဖက်မှာ AI နည်းပညာကိုအသုံးပြုပြီးစေဝါကုသမှုနည်းအစ်စ်တွေကိုဖန်တီးရမှာလဲလူအသက်ကိုအန္တရာယ်ရှိနိုင်တဲ့ virus နဲ့ bacteria ပိုးတွေကိုအလွယ်တကူအသုံးပြုဖန်တီးနိုင်တာကိုဒီအဖွဲ့ကဥပမာပေးထားပါတယ်။ဒါအပြင် San Francisco အခြေစိုက် Open AI အဖွဲ့ကနောက်ဆုံးတည်ထွင်လိုက်တဲ့ GP4 ဉာဏ်ရည်တုနည်းပညာဟာ license ရရှိနေဖြစ်ဘာစာမွေးပွဲစံသပ်ဖြည့်ဆွေးရမှာအောင်မြင်ခဲ့တာကိုလည်းအဲ့ဒီအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။